အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်နှစ်ရက်လုံးရဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေကစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်လိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့သူ့အနိုင်ရအောင်လို့ Republican နဲ့ Democratic Party ရဲ့အီးမေးလ်တွေကိုရုရှားကကြားဖောက်ခိုးယူခဲ့တယ်လို့ CIA ဗဟိုထောက်လှမ်းရေးအဖွဲ့ကကောက်ချက်ချခဲ့တာဟာအတိတ်ပဲမရှိပူးပေါင်းကြံစည်မှုဖြစ်တယ်လို့တနင်္လာနေ့မှာလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ CIA ထောက်လှမ်းရေးအဖွဲ့ရဲ့လောက်ရက်တွေကိုလှောင်ပြောင်းတဲ့သဘောမျိုး Mr. Trump ကပြောကြားနေတာပါ။ Republican Party ရဲ့ထိတ်တန့်လွှတ်တော်အမတ်တွေဖြစ်ကြတဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဩဂတ်ပေါ်ရိုင်ယန်တို့ကတော့ဒီလွှတ်တော်အသီးသီးရဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေမှာဒီကိစ္စအပေါ်စုံစမ်းမှုကိုထောက်ခံခဲ့ကြပါတယ်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကြီးမားတဲ့အတွက်လွှတ်တော်ရဲ့စုံစမ်းမှုတွေဟာဖြစ်တဲ့နယ်လို့အင်ဗျူရောပြောခွင့်ရသူ George Arness ကလည်းပြောကြားခဲ့ပါတယ်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်တယ်လို့ CIA ကကောက်ချက်ချခဲ့တာဟာရွေးကောက်ခံသမ္မတ Trump အနိုင်ရမှုကိုတရားမဝင်ဖြစ်အောင်ကြိုးစားမှုဖြစ်တယ်လို့ Donald Trump ရဲ့ပြောခွင့်ရသူ Jason Miller ကပြောဆိုပါတယ်ရုရှားကအီးမေးလ်တွေကိုခိုးယူပြီးတော့ထရမ့်ရွေးကောက်ပွဲအနိုင်ရအောင်လုပ်ခဲ့တယ်ဆိုတဲ့ပြောကြားမှုတွေအပေါ်ဒီရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ Hillary Clinton ကတော့တစုံတရာထုတ်ဖော်ပြောခြင်းမရှိသေးပါဘူး။ဒါပေမဲ့သူ့ရဲ့ campaign manager John Podesta ကတော့ရုရှားဘက်ကဝင်ဆွက်ခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့အချက်အလက်အလုံးကိုလျှို့ဝှက်အဆင့်လျှော့ချပြီးတော့ထုတ်ပြန်ပေးဖို့သမ္မတ Obama အစိုးရကိုတင်းနှလာနေတော့ကတောင်းဆိုခဲ့ပါတယ်ရှင်။